မင်္ဂလာပါခင်ဗျာဒီဒီပတ်မှတ်မှတ်သားသားစကားများစီစဉ်ပါဒီပတ်အတွင်းထွက်ပေါ်လာတဲ့သတင်းတွေကလူပုဂ္ဂိုလ်တချို့ပြောကြတဲ့စကားတချို့ကိုပြန်ပြီးတော့ပြောပြလိုပါတယ်ပထမဆုံးကြောက်မြတ်ရန်မုံငွေပျောက်ဆုံးနေတဲ့အရှုပ်တော်ပုံနဲ့ပတ်သက်ပြီးနောက်ဆက်တွဲပြောစကားတချို့ကိုဖောက်သည်ချလိုပါတယ်မြန်မာနိုင်ငံကြောက်မြတ်လုပ်ငန်းရှင်များအသင်းချုပ်ရဲ့ရန်မုံငွေဝန်ကြီးဌာနခုံရုံးအဖွဲ့ကစီစစ်ရမှာသမရဟောင်းဦးသိန်းစိန်နဲ့ဝန်ကြီးဟောင်းဦးစိုးသိန်းတို့ပါဝင်ပတ်သက်မှုမရှိတဲ့အကြောင်းတရားစာတနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ကပြောကြားလိုက်ပါတယ်။ဇွန်လ9ရက်နေ့ကဒီပျောက်ဆုံးနေမှုနဲ့ပတ်သက်ပြီးတိုင်ကြားခံရသူစုစုပေါင်း19ဦးကိုတရားစာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကခုံရုံးဖွဲ့စစ်ဆေးပြီးစစ်ဆေးတွေ့ရှိချက်အစီရင်ခံစာကိုဝန်ကြီးဌာနပို့ပြီးညွှန်ကြားမှုချုပ်ဦးဝင်းထိန်ကအခုလိုပြောကြားထားဖြစ်ပါတယ်။
ကျော်တို့နာမည်ပါလိုက်ဆရာမို့ဒီမှာဆက်တဲ့ဆင်းရဲကြသူတို့ရဲ့ပါဝင်ပတ်သက်မှုကမရှိတဲ့အတွက်ကြောင့်လေဒီလူကြီးတွေနဲ့ပါဝင်ပတ်သက်ပြီးသူတို့ကိုယ်တိုင်ယူတယ်လို့ဘာလို့ဆိုတာသူဌာနတွင်းမှာဆက်တဲ့ဒီငွေစင်းကန်တွေဆက်လိုက်တာနဲ့မပါဝင်ဆိုတဲ့ကြောင့်ခေါ်ယူဟောပေါ့ဆက်သေးခြင်းမရှိ
တရားစာတမ်းနဲ့ပါဝင်ကျင်ထိန်းသိမ်းရေးဌာနဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးဝင်းထိန်ပြောတော်တာဖြစ်ပါတယ်မြန်မာနိုင်ငံကြောက်မြတ်ရတနာလုပ်ငန်းရှင်များအသင်းချုပ်ရန်မုံငွေတွေကပျောက်ဆုံးနေတဲ့ဥရောပယူရိုငွေ86သန်းကိစ္စကိုစုံစမ်းစစ်ဆေးအဖွဲ့ဖွဲ့စည်းစစ်ဆေးသွားမယ်လို့အသင်းချုပ်ဥခရာဦးယုံမှုကပြောလိုက်ပါတယ်။ဇွန်လ10ရက်နေ့ကနေပြည်တော်စပူသီရီမြို့နယ်ကကြောက်မြတ်တင်တန်းကျောင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအသင်းချုပ်ဥခရာဦးယုံမှုကအခုလိုပြောကြားထားဖြစ်ပါတယ
်။အဲ့တော့ကျွန်တော်တို့15ရက်နေ့ကျွန်တော်အစည်းအဝေးလုပ်မယ်။အဲ့တော့လုပ်တဲ့ခါကျရင်ဒီအစည်းအဝေးမှာမဘဒူလီဒီကော်မတီပါမှာဆိုတာပြည်ကြတယ်။ဒါဆိုလူစီလူကြီးစီရပါမှာ။အခုချိန်ကတော့လူစီပေးလို့ရပြီပါဘူး။15ရက်နေ့ကျွန်တော်အလုပ်မဆောင်စီပေါ်လာတဲ့ဒီပေါ်မှာပါတီနဲ့လူတို့ရွေးချယ်ပါဘူးကျွန်တော်ကိုစစ်ဆေးမှုပြောတော့ပါဘူးဟုတ်ကဲ့တိုင်ထားတဲ့အချက်ပေါ်မှာအဖွက်ဖွက်ပြီးတော့မှဆိုင်ရလူစစ်ဖို့ပြောတာကျွန်တော်တို့အတင်းမဲ့ကတော့အတင်းခက်ကတာနဲ့ကျွန်တော်ရှင်းတော့ပါပါเนาะတို့တစ်ဖက်ကကောင်းဆိုတဲ့စည်ရင်းစစ်တို့เนาะဌာနတို့ကျွန်တော်တို့အစစ်စစ်ခံတော့ပ
ါဒါကတော့ကြောက်မြတ်ရတနာလုပ်ငန်းရှင်များအသင်းချုပ်ဥက္ကရာဦးယုံမှုပြောတော့တာပါ27ရာစုပင်လုံးကြီးလာကမှာတိုင်းရင်းသားအလုံးအဆင့်တန်းမခွဲကြပဲပါဝင်တဲ့ပါဝင်တိုက်သူအလုံးပါဝင်မှသာအောင်မြင်မှာဖြစ်တဲ့အကြောင်းရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကရာဦးခွန်ထွန်းကပြောလိုက်ပါတယ်။ဇွန်လ6ရက်နေ့ကလာရှိုးမြို့ရှမ်းစာပေနဲ့ယဉ်ကျေးမှုခမ်းမမှာကျင်းပတဲ့ရှမ်းပြည်ပူးပေါင်းဆောင်ရွက်ရေးကော်မတီ SSJI JAC ဖွဲ့စည်းမှုအနှစ်20ပြည့်အခမ်းအနားမှာဥက္ကရာကအခုလိုပြောကြတာဖြစ်ပါတယ်
။27ပင်လုံးဒီလိုကဖော်လာသမတိစီဝဘကြီးဖော်လာအဲ့ဒါကိုလည်းဆိုလို့ရှိရင်တော့နော်ဒီပေါင်းတဲ့ပါထက်တဲ့ပုံပါတဲ့လေနောက်ပြီးတော့လူပုဂ္ဂိုလ်ကိုဖယ်စီအားလုံးနော်ဒီနောက်ပြီးတော့ဒီတောင်စုကိုပြွေးပြေးမှုနောက်ပြီးတော့တိုင်းရာချင်းချင်းအဆင့်အတန်းမချားခြင်းဆိုတဲ့နိုင်ငံကြီးစိတ်ဓာတ်နဲ့ကျွန်တော်ဟောပေါ့အကောင်းဆုံးနေပါတဲ့ဝိုင်းဝန်းပြီးတော့လွတ်ဆောင်မှတာလေဒီကိစ္စ
အမေမပါ SNL ပါတီဥက္ခရဥခွန်ထုံးပြောသွားတာဖြစ်ပါတယ်နိုင်ငံရေးအကျဉ်းသားဆိုတဲ့ဝေါ်ဟာရကိုအစိုးရအဖွဲ့အစ်ကအဓိပ္ပာယ်ဖွင့်ဆိုဖြေကြားပေးဖို့ထပ်မံတောင်းဆိုထားတယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်မဲဆန္ဒနယ်ပြည်သူ့လူထုကိုယ်စားလှယ်ဦးဖေတန်းကပြောလိုက်ပါတယ်နိုင်ငံရေးအကျဉ်းသားဝေါ်ဟာရအဓိပ္ပာယ်ဖွင့်ဖြေကြားပေးဖို့ပြည်သူ့လူထုမှာအရေးဆိုခဲ့ရမှာပြည်ထောင်ဝန်ကြီးဌာနကဖွင့်ဆိုဖို့မရှိတဲ့အကြောင်းဖြေကြားခဲ့ပါတယ်ဒါပေမဲ့ဒါဟာတပ်မတော်ကတိုက်ရိုက်ကင်လို့တဲ့ပြည်ထောင်ဝန်ကြီးဌာနရဲ့ဖြေကြားချက်သာဖြစ်ပြီးအစိုးရတည်းရဲ့ဖြေကြားမှုမဟုတ်တဲ့အတွက်အခုလိုထပ်မံဖြေကြားဖို့တောင်းဆိုထားတာဖြစ်ကြောင်းဇွန်လ9ရက်နေ့က MCN သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမ်းမှာဥဖေတန်းကအခုလိုပြောကြားတာဖြစ်ပါတယ်
။ကောင်းဆန်းစုကြည်ကိုယ်တိုင်ကလည်းထောင်ထဲမှာနိုင်ငံရေးအကျဉ်းသားတယောက်ကြာနေပုံမှန်များနေပြီပြောတာနော်။အဲဒီတော့အရှင်ကနိုင်ငံရေးသမားတွေကိုညှိနှိုးဆိုနဲ့ဖိတ်ကွက်ခဲ့ရောသူတို့ကိုယ်တိုင်လည်းခံစားရတယ်။အဲဒီပေါ်မှာဒီအစိုးရရဲ့ဝန်ကြီးကပြည်ထောင်ဝန်ကြီးအနေနဲ့ဖြေသွားတာပေါ့နော်။ဟောဒါပေမဲ့ကက်ဘိနက်အဖြစ်ကိုရဖြစ်ကြဆဲကိုပြုရှင်နေ။ဘာလို့ဆိုပြည်ထောင်ဝန်ကြီးဌာနဆိုတာတက်မလို့ရလက်အောင်ရှိအောင်နော်။အဲ့တော့ဒီအစိုးရတစ်ဖွဲ့လုံးရဲ့သဘောတူညီချက်ကက်ဘိနက်ဖွဲ့ကဆုံးပြမှဒါမှန်ကန်လိုက်လို့ထင်တယ်နော်
။ရခိုင်မျိုးသားပါတီလွှတ်တော်ကိုယ်စားလှယ်ဥဖေတန်းပြောတော်တာပါ။အခုတော့မမသားသားစကားများအစီအစဉ်ရအောင်လောက်ပါခင်ဗျာ။အားလုံးကျန်းမာရှင်လန်းကြပါစေ။